အစိုးရရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုရောက်လာခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ပီချင်းနမ်ဘီယာဟာရခိုင်ပြည်နယ်ကိုနှစ်ရက်ကြာသွားရောက်ခဲ့ပြီးတော့ပြည်နယ်အစိုးရအဖွဲ့အပြင်အဲ့ဒီမှာရှိတဲ့ဒီရခိုင်နဲ့မွတ်စလင်ဒုက္ခသည်တွေကိုပါသွားရောက်တွေ့ဆုံခဲ့ပါတယ်။အဓိကကတော့ဒီထိခိုက်သေးဆုံးတဲ့အထိတစ်ဖက်နဲ့တစ်ဖက်အကြားမှာပြိပက္ခတွေဖြစ်ခဲ့ကြတဲ့လူမျိုးစုနှစ်စုအကြားအတူပြန်လည်နေထိုင်ရေးကိစ္စဘယ်လိုဆောင်ရွက်နိုင်မလဲဆိုတဲ့အပေါ်မှာအခြေအနေတွေကိုကိုယ်တိုင်အကဲခတ်ဖို့သွားရောက်တာဖြစ်တယ်လို့ဒီကိစ္စကိုလည်းအစိုးရတာဝန်ရှိသူတွေနဲ့ပါသူခီစစ်အတွင်းမှာဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ဆက်သွယ်ပြီးပြန်ထားတဲ့မတ်တနာချက်ကပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံကိုဒီဇင်ဘာလ16ရက်နေ့ကနေ20ရက်နေ့အထိ၄ရက်ကြာခီလာရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် VJ နမ်ဘီယာဟာမြန်မာအစိုးရလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးဦးခင်ကြီးနဲ့အတူရခိုင်ပြည်နယ်ကအခြေအနေတွေကိုတွားရောက်လေ့လာခဲ့ပါတယ်။ရခိုင်ပြည်နယ်ခီးစဉ်အတွင်းအဓိကရည်ရွယ်ချက်ကတော့လက်တံကြပြည်ပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်လက်ရှိအခြေအနေတွေကိုအကဲခတ်ဖို့ဖြစ်တယ်လို့ပြည်နယ်အစိုးရတာဝန်ရှိသူတွေမွတ်စလင်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံပြီးတော့ပြည်ပခါဖြစ်ခဲ့တဲ့အုပ်စုနှစ်စုကြားဘလို့ပြန်လဲအတူရှင်တွဲနေထိုင်နိုင်မလဲဆိုတဲ့ကိစ္စဆွေးနွေးဖြေရှာဖို့ဖြစ်တယ်လို့ရန်ကုန်ခြေဆိုင်ကုလသမဂ္ဂရုံးပြန်ကြားရေးအရာရှိဦးဝေဝင်းက VOA ကိုပြောပါတယ်
မစ္စနန်ရာမြန်မာနိုင်ငံကို16ရက်နေ့ကရောက်ပါတယ်။အဲသူကလည်းမော်လီဒီမြန်မာနိုင်ငံတို့အစိုးရရဲ့ဖိကြားချက်ရလာပါတော့။အဲတော့သူကလူမှုကြီးကြပ်ရေးဝန်ကြီးနဲ့ခီးနေပြီးဆိုင်ပြီးလိုက်တော့ပါတယ်။အဲဒီခိုင်ပြီးကြတော့သူမော်လီမစ္စနန်ရာသူအဲ့ရက်ရှိအချိန်လေးလာခဲ့ခွင့်ရခဲ့တာပေါ့လေ။အဲဒီမှာဝန်ကြီးနေနဲ့ဒီရှေ့ဘယ်လိုဆက်ဆောင်ရွက်မယ်ဆိုတာပေါ့လေ။သူကကြံပြီးရတယ်ရှိပါတော့လေအဲ့ဒီမှာမစ္စနမ်ဘီယာအနေနဲ့ရတယ်သူဒီဝန်ကြီးပြောတဲ့အထက်မှာဟိုလေသူရဲ့ဟိုလေပေါ့အကြံပြုချက်ကလည်းတော်တော်လေးဖြစ်နိုင်ချေရှိရလို့သူလည်းယူဆတာပေါ့ဒါလည်းဟာဒီတက်ဆိုင်ရာဟိုလေသူတွေအားလုံးရဲ့ကုန်ပိတ်ခါရဲ့သူတို့ရဲ့အခြေအနေကိုဟာတော့ကျေးဇူးရှင်သားတွေသူယူဆပါတယ
်ဒါပြင်မစ္စတာနမ်ဘီယာရဲ့နှစ်ရက်ကြာသွားရောက်တဲ့ရခိုင်ပြည်နယ်ခီးစဉ်တွင်မှာစစ်တွေမှာရှိတဲ့မွတ်စလင်ဒုက္ခသည်စခန်းတွေကိုရောမောင်းတော့ဘက်ကရခိုင်ဒုက္ခသည်စခန်းတွေကိုပါသွားရောက်ခဲ့ပြီးတော့ပဋိပက္ခဖြစ်ခဲ့တဲ့နှစ်ဖက်စလုံးကခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံခဲ့တယ်လို့စစ်တွေထိန်းသိမ်းကုတ်ကဲရေးအဖွဲ့ပြန်ကြားရေးအဖွဲ့ဝင်ဦးဝင်းမြိုင်ကပြောပြပါတယ်
။အဲသူကတော့ဒီမောင်းတော့မှာသွားပြီးတော့ရခိုင်ဒုက္ခသည်စခန်းမှာရှိတဲ့လူတွေနဲ့လည်းတွေ့ခဲ့တယ်။ဒီစစ်တွေမှာတော့သူတို့ဒီတဲချောင်းတို့ကပိုင်တို့အဲမွတ်စလင်ဒုက္ခသည်စခန်းတွေလည်းသွားတယ်။ကျွန်တော်ကိုယ်သူသွားပါတယ်။ပရမတ်တကူကတော့သူကအတူတူနေထိုင်ရေးကိစ္စကျင်းနေဖို့ပြောတယ်ကျွန်တော်တို့ရခိုင်နေဘက်ကတော့ရှိတယ်အဲ့ဒါသူတို့မွတ်စလင်နေဘက်ကခေါင်းဆောင်သွားခေါ်တော့ကလေးတွေနဲ့ဆယ်ရင်းစုလောက်ပဲလာတယ်ကျန်တဲ့အိမ်မော်လူကြီးဆရာတွေပါကခေါ်လာမလာဘူးခင်ဗျာကျွန်တော်တို့တက်ကလည်းအိမ်လူကြီးဖွဲ့တယ်ဒီဘက်ခေါ်ပေးတယ်အဲ့ဒါသူကမလာကြဘူးတော့ဆွေးနွေးတာကျတော့ဒီဟိုတယ်မှာဆွေးနွေးတော့အဲ့ဒါတော့ကျွန်တော်တို့မပါတော့ခင်ဗျာပြောင်းစုချင်းကအဖွဲ့တွေနဲ့ကျွန်တော်တို့ဒီအကြီးငယ်ဝင်ကြီးချုပ်ကအဖွဲ့တွေနဲ့ဆွေးနွေးတာရှိပါလေသူကနေထိုင်ရေးရဲ့နောက်ဒီမှာရှိတဲ့အဖွဲ့တွေရဲ့ဟိုတာရီတောင်ရင်းနဲ့နေထိုင်ရေးပေါ်တော့တောင်းတမှုရှင်နေအဲ့ဒါလေးပါပဲခင်ဗျာ
လက်ရှိရခိုင်ပြည်နယ်ရင်းမှာဒုက္ခသည်တွေထပ်တိုးလာတာမရှိပေမဲ့ပဋိပက္ခအတွင်းမီးလောင်ပျက်စီးခဲ့ရတဲ့အိမ်တွေအကုန်ပြန်ဆောက်လို့မပြီးသေးတာကြောင့်မောင်းတော့ဘက်မှာတော့ဒုက္ခသည်တွေကတော်တော်များများကြံ့နေသေးတယ်လို့သူကပြောပါတယ်ဒီဒုက္ခသည်တွေအတွက်ရေးပေါ်လိုအပ်နေတာကတော့အစားအသောက်နဲ့ဆေးဝါးဖြစ်တယ်လို့လည်းဦးဝင်းမြန်က VOA ကိုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာရခိုင်ဒေသခံတွေနဲ့မွတ်စလင်တွေအကြားလာတန်ကြာဖြစ်ခဲ့တဲ့အထီးကရုံးတွေကိုစစ်ဆေးဖို့အတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုဩဂတ်စ်လကဒီဖွဲ့စည်းပေးခဲ့ပြီးတော့ဒီအဖွဲ့အနေနဲ့စစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကရခိုင်ပြည်နယ်မှာလူ90နီးပါးတေဆုံးတဲ့အထိဖြစ်ခဲ့ရတဲ့ဒီသွေးထက်တန်ယူအကြမ်းဖက်အထီးကရုံးတွေကြောင့်မလို့အစိုးရကထုတ်ပြန်ခဲ့တဲ့ပုံမှန်144ညမထွက်ရမိတ်ကိုတော့စစ်တွေမြို့မှာအခုထိရုပ်သိမ်းခြင်းမရှိသေးပါဘူး။ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာနမ်ဘီယာဟာတနင်္လာနေ့ကတော့မြန်မာနိုင်ငံမှာရှိတဲ့ငင်းချဲရေးလုပ်ငန်းစဉ်အထောက်အကူပေးရေးအဖွဲ့နဲ့လည်းတွေ့ဆုံခဲ့ပါတယ်။သူခီးစဉ်ဆုံးသက်တဲ့ဒီကနေ့ဒီဇင်ဘာလ20ရက်နေ့မှာတော့မြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားခဲ့ပြီဖြစ်ပါတယ်ရှင်။